အာဖဂန်နစ္စတန်နိုင်ငံမှာနေတို့တပ်ဖွဲ့ဝင်တွေနဲ့ဒေသခံတပ်ဖွဲ့ဝင်တွေပူးတွဲပြီးကင်းလွတ်နေတာကိုအတိကံဘောခွဲသမားတို့ကတိုက်ခိုက်ခဲ့တာကြောင့်နေတို့တပ်ဖွဲ့ဝင်၃ဦးသေဆုံးသွားတယ်လို့အာဖဂန်မှာရှိတဲ့နေတို့ထောက်ကူပေးအဖွဲ့ကဒီနေ့မှကြေညာလိုက်ပါတယ်။ဒါ့ပြင်အမေရိကန်တပ်ဖွဲ့ဝင်2ဦးနဲ့အာဖဂန်မျိုးသားတပ်ကစစ်သား၄ယောက်လည်းဒီပေါက်ကွဲမှုတွင်မှာလည်းရခဲ့ကြတယ်လို့နေတို့ထောက်ကူပေးအဖွဲ့ကပြောပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးသွားသူတွေနဲ့ဒဏ်ရာရသွားတဲ့သူတွေအပြင်တဲရောက်သွားတဲ့အာဖဂန်တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေတွက်လဲထပ်တူဝမ်းနည်းချီကွဲရပြီးဆူတောင်းပေးနေပါတယ်လို့အာဖဂန်မှာရှိတဲ့နေတို့ထောက်ကူပေးရေးတပ်ဖွဲ့နဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကြီးကဲဗိုလ်ချုပ်ကြီးဂျော်နီကောဆန်ကပြောပါတယ်။ကြာဆုံးခဲ့တဲ့စစ်သားတွေကချက်သမရာနိုင်ငံသားတွေဖြစ်ကြောင်းနေတို့ထောက်ပံ့ရေးမစ်ရှင်ကအတည်ပြုပါတယ်။သူတို့ရဲ့ပေးဆက်ဆွံ့လွှတ်မှုတွေဆိုရင်ကျွန်တော်တို့ရဲ့နှလုံးသားမှာရောတမိုင်းမှာပါကြီးတင်သွားမှာဖြစ်ပြီးကျွန်တော်တို့ရဲ့တန်တိတ်ထံလည်းပူပြီးခိုင်မာလာမှာဖြစ်ကြောင်းဘူဂျိုဂျီနီကောဆန်ကပြောပါတယ်ဒီတိုက်ခိုက်မှုကမှဖြစ်ပွားခဲ့ရဲဆိုတော့ကိုလည်းနေတို့ထောက်ကူပေးမစ်ရှင်ဖွဲ့ကမပြောသေးပါဘူးနေတို့တပ်ဖွဲ့ကမကြေညာခင်နိုင်ပိုင်းလို့မှပဲတာလီဘန်တွေကတော့အမေရိကန်စစ်တပ်ကိုကပူးမြို့နဲ့ကီလိုမီတာ60ကျော်ကပါဝါခရိုင်မှာတိုက်ခိုက်ခဲ့တယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်တာလီဘန်အဖွဲ့ရဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ရဲ့ကတော့ဒီတိုက်ခိုက်မှုတွေမှာအမေရိကန်စစ်သား6ယောက်ထိခိုက်ဒဏ်ရာရသေးတယ်ဆိုပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ